လူတွေနေတိုင်းစားတောက်တဲ့အစားအစာတွေမှာအသားစားသုံးတာကိုလျှော့ချပြီးတော့အပင်ထွက်ပစ္စည်းတွေကိုပုံမစားသုံးတာကဖန်လုံအိမ်ဓာတ်ငွေထုတ်လုပ်မှုပမာဏကိုလျှော့ချနိုင်မှာဖြစ်ပြီးတနည်းအားဖြင့်တော့ရာသီဥတုပြောင်းလဲမှုပြဿနာကိုဖြေရှင်းတာမှာအထောက်အကူဖြစ်စေနိုင်တယ်လို့မနေ့ကထုတ်ပြန်တဲ့ကုလသမဂ္ဂအလို့ယုံဆွေးနွေးပွဲအစီရင်ခံစာမှာဖော်ပြပါတယ်။ Research Line ပေးပို့ထားတဲ့သတင်းလွှာကိုပြောပြပေးပါမယ်ရှင်။နောင်လာမယ့်နှစ်တွေအတွင်းမှာကမ္ဘာကြီးရဲ့အပူချိန်1ဒီဂရီဆယ်ဆီယပ်မြင့်တက်လာမှာကိုတားဆီးနိုင်မှုအတွေ့ဖန်လုံအိမ်ဓာတ်ငွေထုတ်လုပ်မှုကိုကဏ္ဍတိုင်းကနေလျှော့ချဖို့လိုအပ်တယ်ဆိုတာကိုဆွေးနွေးပွဲတက်ရောက်လာတဲ့သိပ္ပံပညာရှင်တွေကသဘောတူလက်ခံကြပါတယ်။ကုလသမဂ္ဂစစ်တမ်းတစ်ခုအရဖန်လုံအိမ်ဓာတ်ငွေထုတ်လုပ်မှုရဲ့၄ပုံတစ်ပုံကစိုက်ပျိုးရေးတစ်တောနဲ့မြေယာအသုံးပြုမှုတွေကြောင့်ဖြစ်တယ်လို့ဆိုပါတယ်။ကဘာပေါ်မှာနေစဉ်ထုတ်လုပ်နေတဲ့အစားအသောက်တွေရဲ့၃ပုံတစ်ပုံလောက်ဟာအလဟသဖြစ်တာဖြုံးတီးပစ်တာတွေရှိနေပြီးတော့ဒီအချက်တွေကိုပြုပြင်နိုင်မယ်ဆိုရင်တနည်းအားဖြင့်တော့ကဘာမြေကြီးရဲ့ဝင်းဒိုးဝန်မိုးတွေကိုလျှော့ချပေးရရောက်တဲ့အတွက်ဖန်လုံအိမ်ဓာတ်ငွေထုတ်လုပ်မှုပမာဏကိုလည်းလျှော့ချနိုင်မယ်လို့ဆိုပါတယ်။ရာသီဥတုပြောင်းလဲမှုဆိုင်ရာအလုံယုံဆွေးနွေးပွဲအဖွဲ့အစည်းသုံးမှာတွဲဘက်တဘာပတိအဖြစ်ဆောင်ရွက်တဲ့ James Kia ကအခုလိုရှင်းပြပါတယ်။
Some diets require more land and water and lead to higher emissions than others. For example, diets
လူတွေနေ့စဉ်စားသုံးနေရတဲ့အစားအစာတွေမှာမြေယာနဲ့ရေကိုအသုံးပြုတာနဲ့ပတ်သက်နေတာပါ။နှံစားပင်တွေ၊အဆိပ်အစံတွေနဲ့ဟင်းသီးရင်းတွေတွေမှာကာဗွန်ပေါင်းစပ်ထုတ်လုပ်မှုကအသားထက်စာရင်ပိုနည်းတဲ့အတွက်ကျန်းမာရေးအတွက်လည်းကောင်းပါတယ်။တကယ်တော့လည်းစားသုံးမှုပုံစံရွေးချယ်တာမှာဒေသဆိုင်ရာအမှုအကျင့်တွေနဲ့ဓလေ့ထုံးစံတွေရဲ့လွှမ်းမိုးမှုတွေတော့ရှိနေပါတယ်။
ကဘာကြီးပူနွေးလာတာနဲ့အမြအစားအစာထုတ်လုပ်မှုရော့ကျလာမှာဖြစ်ပြီးငတ်မှုမှုပြဿနာတွေပိုပြီးတော့တိုးလာမှာဖြစ်တယ်လို့မနေ့ကရေဆွဲနဲ့ထုတ်ပြန်တဲ့ဆွေးနွေးပွဲအစီရင်ခံစာမှာဖော်ပြထားပါတယ်။အာဖရိက၊အာရှ၊လက်တင်အမေရိကနဲ့ကာရေဘီယံလိုငွေငွေသိပ်မများတဲ့နိုင်ငံတွေကဒီကျိုးဆက်တွေကိုပိုပြီးတော့ရင်ဆိုင်ရနိုင်တယ်လို့လည်းဖော်ပြထားပါတယ်။ဒီလိုနိုင်ငံတွေမှာရာသီဥတုပြောင်းလဲမှုဒဏ်ကြောင့်ရင်ဆိုင်ရမယ့်ပြဿနာတွေကိုကူညီဖြေရှင်းမှုအတွက်နိုင်ငံတကာငွေကြေးအကူအညီပေးရေးအစီအစဉ်တွေကိုတည်ဆောက်သွားမယ်လို့လည်းရာသီဥတုပြောင်းလဲမှုဆိုင်ရာအစိုးရအချင်းချင်းချိတ်ဆက်အလို့ယုံဆွေးနွေးပွဲ IPCC ကဆိုပါတယ်။အလို့ယုံဆွေးနွေးပွဲအဖွဲ့ကွဲနှစ်တွဲဘက်သဘာပတိ Deborah Roberts ကတော့အစိုးရရဲ့အနေနဲ့လေယာအထွက်တိုးဖို့တနိုင်တပိုင်းလုပ်ငန်းလုပ်တဲ့လေသမားတွေကိုပံ့ပိုးကူညီပေးဖို့လိုတယ်လို့ထောက်ပြပါတယ်
။ An important element within that discussion was the ability for
ဒီဆွေးနွေးပွဲမှာအဓိကထားဆွေးနွေးကြတဲ့အထက်တနိုင်တပိုင်းလေသမားတွေကိုကျွေးမြီချထားပေးဖို့လည်းပါပါတယ်။ဒါမှကိုပိုင်မြေယာတွေကိုဘယ်လိုစီမံခန့်ခွဲမလဲ၊ဘယ်လိုနည်းလမ်းတွေပြောင်းနိုင်မလဲ၊ဒါတွေကအရေးကြီးတာပါ။အဓိကပြောချင်တဲ့အချက်ကတော့စည်ရဲမွဲတူမှုကိုလျှော့ချဖို့ဆိုရင်ဒါကိုဘယ်လိုအမြင့်ဖြတ်မလဲဆိုတဲ့ရှုထောင့်ကကြည့်ဖို့လိုပါလိမ့်မယ်။ဒီအစီရင်ခံစာအရကဘာပေါ်မှာလူသန်းပေါင်း900လောက်ဟာတစားတစားနဲ့တဲကန်တာရလူဖြစ်လာတဲ့မြေပေါ်မှာနေနေကြရတယ်လို့ဆိုပါတယ်။ဒီလိုခြေနွေတွေကအပူလှိုင်းနဲ့မိုးခေါင်ရေရှားတာလို့ရာသီဥတုပြောင်းလဲမှုဒဏ်တွေကိုပို့ပြီးတော့စိုးစိုးဝါးဝါရင်ဆိုင်ရစေမှာပါ။ဒါကြောင့်မြေယာတွေပြတ်သုံးလာတဲ့ပြဿနာကိုတားဆီးဖို့သိပ္ပံပညာရှင်တွေကတိုက်တွန်းနေတာပါ။ဒီအလို့ယုံဆွေးနွေးပွဲမှာရာသီဥတုပြောင်းလဲမှုတံကိုကာကွယ်တားဆီးဖို့နဲ့ဒီလိုအပြောင်းအလဲတွေကိုဘယ်လိုရင်ဆိုင်ကြမလဲဆိုတာကိုလည်းဆွေးနွေးခဲ့ကြပါတယ်။ဆွေးနွေးမှုရလဒ်တွေထဲမှာအပူဓာန်နဲ့မိုးကောင်ရေရှားတာကိုခံနိုင်ရည်ရှိမဲ့ကောက်ပဲသီးနှံတွေကိုအရေးသွေးမြင့်စိုက်ပျိုးကြဖို့ဓာတုစေဝါကင်းစင်နဲ့လေယာစိုက်ပျိုးရေးစနစ်ကိုအသုံးပြုကြဖို့ဝမုံကူးတဲ့ပိုးမွှားတွေကိုထိမ့်သိမ်းဆောင်ရှောက်ကြဖို့နဲ့မိုးရေကိုထိမ့်သိမ်းထားဖို့စတဲ့အချက်တွေပါဝင်ပါတယ်ရှင်။